မင်္ဂလာပါဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုကျွန်တော်ကိုရရနဲ့အတူမနင်းစီကလည်းတူတကွတင်ဆက်ပေးသွားမှာဖြစ်ပါတယ
်ဆရာရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျမကတော့မနင်းစီပ
ါလူဘဝမှာအသက်ရှင်ရပ်တည်နေနိုင်ရေးအတွက်ပဲဖြစ်ဖြစ်လူမှုရေးကျန်းမာရေးပညာရေးရှုထောင့်ကပဲကြည့်ကြည့်အလုပ်လုပ်နေကြရပါတယ်ကျောင်းသားတွေလည်းကျောင်းသားတွေအလျောက်ဝန်ထမ်းတွေလည်းဝန်ထမ်းတွေအလျောက်လုပ်ငန်းရှင်တွေလုပ်ငန်းရှင်တွေအလျောက်အုပ်ချုပ်သူတွေလည်းသူတို့ရဲ့ဥပဒေစီမံစည်းကမ်းတွေအတွက်လုပ်ကိုင်နေကြရပါတယ်။သမုတ်တရားဝန်တထွာဆိုသလိုဝန်စာအတွက်ရှာဖွေနေကြရပါတယ်။နေကုံအောင်စုံချီစံချီကူးပြီးလှူရှားနေကြရပါတယ်။ဘဝအမောရီဆိုပြီးနေကုံမှချွေးသိပ်ဖြစ်နေကြရတဲ့ဘဝပါ။နက်နက်မိုးလင်းလို့မျက်စိစုံဖွင့်ပြီဆိုတာနဲ့ကိုစီကုံကအပြေးလွားကိုကြရတာဝန်တွေအတွက်ကုံယုံချပြီးတဏိတာရဲ့အစီအစဉ်တွေကိုလှုပ်ဆောင်ကြရပါပြီ။တနေ့ကုန်လုံးအိမ်ပြန်ရောက်ပြီဆိုတာနဲ့ထမင်းလေးကိုစားခဏကြောပြင်းတဲ့ကြမ်းသသားတည်းမဖြစ်ခင်နောက်နေ့အတွက်အစီအစဉ်တွေကိုကြိုတင်ရေးဆွဲသူရေးဆွဲနေပေါ့ဘဝဆိုတာဒီလိုပါပဲမသေးမချင်းဆင်နွှဲနေကြရမယ်လော်ကီလူသားတို့ရဲ့စိန်ခေါ်သံတိုက်ပွဲတွေပဲပေါ့ဒါကြောင့်လဲဒီကနေ့တောတာရှင်ပရိသတ်တွေနဲ့အတူဘဝနေပူဆက်လောင်ကြမှာမိုးရဲရေတဲကြကဘဝတိုက်ပွဲအတွက်တဝမ်းတစ်ခါဆိုတဲ့ခေါင်းစဉ်လေးအောင်မှာဆွေးနွေးကြည့်ကြအောင်လားခင်ဗျာသူရဲ့အနာမည်အခေါ်ကတော့နီတုလို့ခေါ်ပါတယ်တကယ်ဆိုရင်ကျောင်းပညာလေးတန်းအောင်မြင်ခဲ့ပြီးသားပါပညာရေးအတွက်မိဘတွေကငွေရေးချေးရေးအခက်အခဲကတပိုင်းမောင်နှမများတာကတပိုင်းမှုပညာရေးအခြေခံတစ်လောက်နဲ့ပဲရပ်ပြီးလူလောကပတ်ဝန်းကျင်ထဲမှာဝန်စာအတွက်ကျင်းလင်းလှူရှားနေခဲ့ရပါတယ်သူကမြို့ပတ်ရထားပေါ်မှာသူ့အမိနဲ့အတူနတ်နတ်သီးဖယဲသီးတိတော့တီးစိတ်တွေရာဒီပေါ်အသီးနှံတွေကိုတလဲစီလက်ရောင်းကြရပါတယ်။ယထာရဲတတွဲပြီးတတွဲအစုံစမ်းလက်ရောင်းရပါတယ်။နေ့လယ်စာကိုတော့အမေနဲ့အတူထမင်းမှုထည့်ပြီးယူလာကစားတော့ကြရပါတယ်။ဘာနဲ့ပဲစားရစားရမမောနဲ့လည်းဖြစ်စားလဲစားစားလဲစားနိုင်တဲ့အရွယ်ပဲမှုအားရပါရစားဖြစ်တာပါပဲ။ယထာကတတွဲနဲ့တတွဲကူးလို့မရပဲတတွဲစီဆိုတော့တဘူတာတခါနားမှပဲတွဲကူးပြီးရောင်းကြရပါတယ်။တခါတလေမရောင်းရတဲ့နေ့တွေရှိသလိုများသောအားဖြင့်တော့မြေပတ်ယထာဆိုတာအောက်ခြေလူတန်းစားတွေရဲ့တက်တာချောင်ချီအစိပ်ပိုင်းမှုဈေးနည်းနည်းနဲ့ရောင်းရရင်တော့အသီးတပန်းဆိုတာသိပ်မကြပါဘူးဟိုနာဒီနာကဝယ်စားကြတာပါပဲအဲ့ဒီလိုတပန်းနပန်းလောက်ကုန်ရတဲ့နေ့ဆိုရင်ဒီတူတူမိသားစုအင်မတန်ပျော်စရာအထင်းနဲ့ပေါ့ဗျာအဖေကလည်းစိုက်ကားနဲ့မာတယ်အမကလည်းအဆောက်အဦတွေမှာဆောက်လို့ရအလုပ်သမားလုပ်ကြပါတယ်ဒီတူတူရဲ့နေ့စဉ်ဝင်ဝင်မဆိုးလာပါဘူးနီတုအောက်ကညီလေးညီမလေးကိုတော့လောလောဆယ်ကြောင်းထားပေးနိုင်ပါတယ်။နီတုလေးကငယ်ပေမဲ့တိတ်တိတ်တတ်ပါတယ်။လေမယားကြီးလည်းရှိတယ်။အလွတ်လွတ်တဲ့အခါမှာလည်းအမေကိုကူညီရတာဖြစ်တာမို့ပြောသလိုညီလေးညီမလေးအတွက်ဆိုတဲ့ငယ်ရွယ်ပေမဲ့တိတ်တတ်တဲ့စိတ်ကနိုးစော်တာမို့လုံလတ်ဝိရိယစိုက်ရှာတယ်။သူတစ်ပါးကိုလည်းကူညီတတ်တယ်။ငွေချေးကဘဝအခြေအနေကမကျော်ဝပေမဲ့လို့စည်ဒနာစိတ်ကလေးကတော့မစင်ရဲရှာပါဘူး။ဒါပေမဲ့တစ်ခါတုန်းကတော့နီတုကိုဖျားမခဲ့ပါသေးတယ်။အဲ့ဒါကတပူတာနဲ့တပူတာမှာတွဲကူရတဲ့နီတုတို့ဘဝကတနေ့တော့သူနေတဲ့တွဲထဲမှာရောင်းလဲစပြက်ပြီးယထာကစထွက်နေချိန်မှာကပန်းကနန်းဆင်းပြီးနောက်တွဲကိုကူးဖို့လေကားပေါ်ကိုလမ်းတက်တာဖြစ်ပါတယ်။အဲ့ဒီလိုလမ်းအတက်မှာခြေချော်ပြီးပြန်လှန်ကြမလို့ဖြစ်နေတုန်းအပေါ်ကအကိုကြီးကအစွဲမြန်လို့ပြုံးချခဲ့ရတဲ့ဘဝကိုမမေ့နိုင်ပါဘူးဗျာ။ရင်ကိုတုံသွားတာပါပဲ။ဘန်းထဲပါတဲ့ဖရဲသီးစိတ်တချို့ကတော့ကျသွားပြီမယ်။လူကြမသွားတာပဲဖះမာတာပေါ့ဗျာအဲ့ဒီနေ့ကတော့ညတုအမျက်မရခဲ့ပါဘူ
းတခါကညတုတို့ညနေထမင်းတစ်ဝိုက်မှာမိသားစုစုံညီထမင်းစားနေကြတော့အဖေရဲ့အမေရဲ့အမရဲ့တိုင်မင်နာကိုညတုနားထောင်ခဲ့ရတယ်အဲ့ဒါကတော့အဖေချွေးနေစာစိုက်ကားနှိတွေ့ရတဲ့အထဲကအချို့ကိုဖယ်ပြီးစုမယ်အမေနဲ့ညတုတို့ရှာဖွေတဲ့အထဲကလည်းအချို့ကြဖယ်ပြီးစုမယ်အမကြီးရဲ့နေစားကလေးကလည်းဖယ်ပြီးနည်းနည်းစီတဖြည်းဖြည်းစုကြမယ်တဲ့ပြီးရင်တော့အဖေကညတုတို့အိမ်ရှိမှာအိမ်ဆိုင်လေးဖွင့်မယ်လို့ပြောတန်ကြားရတာအားရှိလိုက်တာတနေ့နေ့တော့ဖြစ်လာမှာပေါ့လို့ညတုတွေးမိပါတယ်ဒါပေမဲ့ဘယ်နဲ့လဲဆိုတာကိုတော့မခက်မှန်းတတ်ပါဘူး။ဘာပဲဖြစ်ဖြစ်ဒီမိသားစုလေးနဲ့အဖေနဲ့အမေနဲ့နေရတဲ့ဘဝဟာပျော်စရာကောင်းနေပါပြီ။ဒီလိုနဲ့ပဲနီတုတို့မိသားစုဟာဗီဒီယိုတို့ TV ကလာတဲ့ဇလန်းတွဲတွေကိုကြည့်ချင်ရင်တော့နီတုတို့အိမ်နဲ့မနီမဝေကလမ်းကြားလက်ဖက်ရည်ဆိုင်မှာတွားကြည့်ကြရပါတယ်။ဆိုင်ရှင်ကလည်းပေးကြည့်ပါတယ်။အဲ့ဒါလေးကလည်း နီတူတူတနေကုန်ပင်မန်းသမျှစိတ်အပန်းဖြေခြင်းပဲမဟုတ်ပါလားရှင်။နီတူတူအိမ်ဆိုလို့ပြောပြရပါဦးမယ်။အင်္ဂလိပ်ကတော့ဓဏိမိုးထရံကလေးပါ။တိတ်မကြီးပေမဲ့လို့မိသားစုတွေနေလို့ဖြစ်ပါတယ်။တခါတလေတချို့ညနေတွေဆိုရင်အဖေနဲ့အတူအိမ်နဲ့အတော်ကလေးလှမ်းလှမ်းမှရှိတဲ့ချောင်းမှာငါးသွားဖန်းငါးသွားမျှကြရတယ်။ဟင်းစားချင်ရတာပေါ့လေ။တခါတလေမှအတော်ကိုဟင်းစားရပါတယ်။အမေကတော့နီတူကိုတခါတုန်းကပြောဘူးတယ်။ငါသာမင်းကိုမင်းနိုင်ပြီဆိုရင်မင်းတယောက်သေးပဲငါလွတ်တော်မယ်အမေကအိမ်ရှိမှလက်တော့ရောင်းမယ်လို့ပြောဘူးပါတယ်ဒါပေမဲ့အဲ့ဒီနေ့ကတော့မရောက်လာသေးပါဘူးအခုထိတော့အမေနဲ့နေတို့ယထားပေါ်မှာရောင်းလိုက်ဘူရာမှာရောင်းလိုက်လမ်းမတွေမှာရောင်းလိုက်နေပဲရှိနေပါသေးတယ
်နေတို့ရဲ့အဖေကချစ်ဖို့ကောင်းတယ်စိုက်ကားနည်းနဲ့ဆိုပေမဲ့အရက်တော့မတော့ပါဘူးကိုရနဲ့ဆစ်လေးကိုတော့သူ့အတိုင်းတာနဲ့သူဝါတက်တောက်တက်ပါတယ်အမေကဆက်လို့အမနဲ့နီတုကတော့အပုံငယ်ကုန်နေဆိုတာမရှိသလောက်ပါပဲတကယ်ဆိုပြန်စဉ်းစားကြည့်ရင်အဖေမေတို့ပြောတဲ့အိမ်ဆိုင်လေးတွေလည်းဖြစ်လာမယ်အမေပြောတဲ့အတုပ်ဆိုင်လေးလည်းဖြစ်ခဲ့မယ်ဆိုရင်နီတုတို့အခြေအနေများပြောင်းလဲလာလိမ့်မလားမသိပါဘူးဗျာကျောင်းတုံးကတင်မှုပါတယ်အလုပ်ဟုသမျှကုန်ရှိစွာတဲ့ရိုးသားတဲ့အလုပ်မှန်သမျှနီတုမကြောက်ပါဘူးရှက်လည်းမရှက်ပါဘူးလုပ်နိုင်ရင်တော့လုပ်ပါပါနီတုဘွားမှာတခါတုန်းကကြားခဲ့ဘူးတဲ့သချင်းကိုတော့မမေ့နိုင်ပါဘူး။ဒီနေ့အမေနဲ့အတူဈေးရောက်ထွက်တုန်းကြားခဲ့ရတာပါ။အဲ့ဒီနေ့ကတနင်္ဂနွေနေ့လို့ထင်တယ်ဗျ။တေချာတော့မမှတ်မိပါဘူး။ခရိယံဖះเจ้าတစ်เจ้าရဲ့ရှေ့ကိုရောက်တော့လူတွေစီကားလာတာနဲ့အမေနဲ့အတူယထားပေါ်မှာရောင်းဖို့မသွားတော့ပဲအဲ့ဒီဖះเจ้าရဲ့အဝနာမှာဈေးရောက်ပြီးနေလိုက်ပါတယ်
။ကလေးတွေရောလူကြီးတွေရောအရွယ်မျိုးစုံလူတွေဟာတအုပ်တမကြီးပါပဲ။ကလေးတွေဆိုရင်လေနီတုတို့အရွယ်နီတုအမတို့အရွယ်ညီမလေးတို့အရွယ်အရွယ်ဆုံးပါပဲသူတို့တွေကနီတုတို့ရဲ့ဖျဲသီးကိုဝယ်စားကြတယ်သိမကြပါဘူးဘန်းထဲမှာကုန်သွားတာပါပဲအမေကပြောပါတယ်ငါသားငါတို့မကြခင်အိမ်ပြန်ရတော့မယ်တဲ့အမေလည်းရောင်းကောင်းလို့ဝမ်းသာနေပုံပါပဲအဲ့ဒီအချိန်မှာဖျားเจ้าတွေကတချင်းဆိုတဲ့လူနီတုကြားလိုက်ရပါတယ်တီးလုံးလဲကြားရတယ်လေတချင်းဆိုတဲ့ကလည်းအကျယ်ကြီးပဲနီတုလည်းကြကြချင်းပဲနားထဲမှာနားထောင်လို့ကောင်းပြီးအခြားကလေးတွေလိုအထဲကိုဝင်ကြည့်ချင်လိုက်တာဒါပေမဲ့အမေကပြန်မဲဆိုလို့သာပြန်လာရတယ်စိတ်ကတော့ဖះเจ้าနားမှာကြံခဲ့ပါတယ်တနေ့လောက်တော့အထဲဝင်ကြည့်အောင်မဲလို့ဆုံးဖြတ်ထားမိတယ်နီတုသိတ်နားမလဲပေမဲ့တချင်းတန်လေးကမနှက်ဖြန်အဖို့မစိုးရင်ကြနင်းနေဘာလို့မစိုးရင်နေလို့ပြောလဲတော့မသိဘူးပေါ့နော်ဒါပေမဲ့နီတုတို့လည်းအစ်ချင်းတဲ့ကအတိုင်းမနှက်ဖြန်အတွက်မပူပင်ရရင်မစိုးရင်ရရင်သိတ်ကောင်းမှာပဲလို့စိတ်ထဲမှာတွေးမိနေပါတော့တယရှင်များရှင်ဒီအကြောင်းလေးကတော့နီတုဘဝရဲ့ဝမ်းစာရှာတဲ့အချိန်မှာကြုံခဲ့ရတဲ့အကြောင်းလေးပါနီတုကြားခဲ့ရတဲ့သချင်းတန်လေးလိုပဲလူသားတွေကိုဖန်ဆင်းတဲ့ထာဝရဘုရားရှင်ကိုယုံကြည်ကိုးစားတဲ့သူတွေဟာနေ့စားတနေ့စားမပူမပင်ရပဲနက်ဖြန်အတွက်လဲစိုးရင်ကြောက်ကြစရာမလိုပဲအသက်ရှင်နိုင်ကြောင်းခရိယံတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ရှင်မသက်ခရစ်ဝင်အခန်းကြီး6မှာငါဆိုဒီကအဘေတို့စားတော့ရမည်ဟုအသက်အဖို့မစိုးရင်ကြနဲ့အဘေတို့ဝေးရမည်ဟုကိုအဖို့မစိုးရင်ကြနဲ့အစာထက်အသက်မြတ်သည်မဟုတ်လောအဝတ်ထက်ကိုမြတ်သည်မဟုတ်လောမိုးကောင်းကင်၌ကျင်လေသောငှက်များကိုကြည့်ရှုဆင်ခြင်ကြလောထုံငှက်တို့သည်မျိုးစေ့ကိုမဆိုင်မချေစဘာကိုမရိပ်ကြည်၌မစုမသွင်းသို့တော်လဲကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖသည်သူတို့ကိုကြွေးမွေးတော်မူ၏ ထုံငှက်တို့ထက်သင်တို့သည်အလွန်မြတ်သည်မဟုတ်လောအဘယ်သူမျှစိုးရိမ်ခြင်းအဖြစ်မိမိအသက်တာကိုတရောင်ခတ်မျှတိုးပွားစေနိုင်သည်လို့ဖော်ပြထားပါတယ်အခန်းငယ်31ကိုဖတ်ကြည့်ရင်လဲထို့ကြောင့်အဘယ်သူစားတော့ရအံ့ဤအဘယ်သူဝေးရအံ့ဤဟူ၍မစိုးရိမ်ကြနှင့်ထိုအရာများကိုသင်တို့သည်အသုံးလိုကြောင်းကိုကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဖသည်သိတော်မူ၏ဖျားသခင်၏နိုင်ငံတော်နှင့်ဖြောင့်မတ်ခြင်းတရားတော်ကိုရှေ့ဥစွာရှာကြလော။နောက်မှထိုအရာများကိုထပ်၍ပေးတော်မူလတံ။ထိုကြောင့်မနှက်ဖြန်အဖို့မစိုးရိမ်ကြနှင့်နှက်ဖြန်နေသည်မိမိအဖို့စိုးရိမ်လေမည်။ယခုနေ၌ရှိသောမကောင်းသင့်သောအရာသည်ယခုနေဖို့လောက်ပေ၏လို့ခန်းငယ်34အထိဖတ်ကြည့်ရင်တွေ့ရမှာဖြစ်ပါရဲ့ရှင်။ဒါကြောင့်ကျွန်တော်ရဲ့ဘဝအသက်တာမှာစာဝတ်နေရေးအတွက်ပင်ပန်းခက်ခဲမှုတွေကြုံတွေ့နေရမယ်ဆိုရင်ဒီသမာကျမ်းစာအဖြစ်ခွန်အားယူလို့ရပါတယ်။ဒီသမာကျမ်းစာမှာဂတိပေးထားတဲ့ဖျားရှင်စီမှာတောင်းခံလို့ရပါတယ်။မိတ်ဆွေတင်ဆက်တက်ကြည့်လို့လည်းရပါတယ်။ဖျားရှင်ကိုသာယုံကြည်ခြင်းနဲ့ဆုတောင်းကြည့်လိုက်ပါမိတ်ဆွေ။တင်ခံစားနေရတဲ့အခက်အခဲတွေပြဿနာတွေစာဝတ်နေရေးခက်ခဲမှုတွေဟာဖျားရှင်ရဲ့ကယ်မခြင်းနဲ့အတူအဆင်ပြေခြင်းကိုရောက်ရှိသွားမယ်ဆိုတာမနှက်ဖြန်အတွက်စိုးရိမ်ဖို့မလိုတော့ဘူးဆိုတာကိုကိုယ်တိုင်ကိုကြခံစားရမှာဖြစ်တဲ့အကြောင်းဘဝပုံရိပ်အစီအစဉ်ကနေတည်ငောင်းပါလိုက်ပါရစေလားရှင်ပုံမသိလို့တယ်ဆိုရင်တော့ဘဝပုံရိပ်အစီအစဉ်ကိုစာရေးဆက်သွယ်မေးမြန်းနိုင်ပါတယ်နားဆင်သူတို့ရှင်များအားလုံးစိုးရိမ်ပူပန်ကြောက်ကြခြင်းများမှာကင်းဝေးကြပါစေရှင
်ဒီကနေ့အစီအစဉ်လေးကတော့ဒီလောက်ပဲဖြစ်ပါတယ်နောက်ပတ်ဒီချိန်ဒီနေရာမှာပရိသတ်တွေနဲ့အတူပြန်လည်ဆုံရင်းကြပါအောင်ဆိုခင်ဗျာ나도다순프리타아빠고생이피하자마슐란냐바세요